တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေချိန်မှာပဲဗိုင်းရပ်စ်ကူးစက်ခံထားတဲ့သူ42ယောက်အပါအဝင်သိန်းနဲ့ချီတဲ့ကျောင်းသားတွေနှာခေါင်းစည်းတွေတက်ပြီးတော့တက္ကသိုလ်ဝန်ထမ်းဆောင်မွေးပွဲကိုဖြေဆူခဲ့ကြပါတယ်ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အာဏာပိုင်တွေကတယောက်နဲ့တယောက်ခက်ခေါ်ဝါနေဖို့စည်းမျဉ်းတွေကိုလည်းတင်းကျပ်ထားပါတယ်ကျောင်းသားကျောင်းသူ4,600ကျော်ဒီနေ့မှာနိုင်ငံတော်ကစာသက်ဌာန1380လောက်မှာဖြေဆူခဲ့ကြတာဖြစ်တယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးဌာနကပြောပါတယ်စာစစ်ဌာနကြီးထဲမှာဆေးရုံတွေနဲ့ခြားချမ်းမကြီးဆိုင်ရာဌာနတွေလည်းပါဝင်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူ42ယောက်နဲ့တခြားသီးသန့်ခွဲပြီးတော့အသွာလာကန့်သတ်ခံရသူရာပေါင်းများစွာလည်းပါဝင်ပါတယ်။ဒီဆောင်ပွဲကိုမူလကပြီးခဲ့တဲ့နိုဝင်ဘာလမှာစစ်ဖို့လှုပ်ထားတာဖြစ်ပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ရွှေ့ဆိုင်းခဲ့တာပါ။ဒေါ်ကိုရီးယားနိုင်ငံမှာတော့ဒီကနေ့မှာဗိုင်းရပ်စ်ကူးစက်သူ940ရှိခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူဥယေဟာ3,551ယောက်ရှိပြီးတော့နေ့စဉ်ကူးစက်မှု4,000အောက်ကျဆင်းခဲ့တာဟာအခုဆိုရင်4ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူဥယျာဉ်စုစုပေါင်း9,000ခွဲကျော်သွားပြီလည်းဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာနောက်ထပ်926ယောက်ထပ်မံသေဆုံးခဲ့တာကြောင့်သေဆုံးသူကတော့138,648ယောက်ရှိသွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ထိုင်ဝမ်မှာတော့အသွာလာကန့်သတ်ဖို့ချမှတ်ထားတဲ့စီးမျဉ်းတွေကိုချိုးဖောက်တာကြောင့်အီဗာလေကျောင်းလိုင်းကလေယာဉ်အမှုရန်3ယောက်ကိုအလုကနေထုတ်ပယ်လိုက်ပါတယ်။လေယာဉ်အမှုရန်နေအနေနဲ့ပြည်ပကနေမြန်အောင်လာရင်အိမ်မှာပဲဘဲမှမသွားပဲ9ရက်တည်သက်နေဖို့ပြီးခဲ့တဲ့မတ်လကစပြီးတော့သတ်မှတ်ထားတာပါ။အဲ့ဒီအမှုရန်3ယောက်ဟာသူတို့ရဲ့အတိမိတ်ဆွေတွေမိသားစုဝင်တွေစီအပါအဝင်အိမ်ကနေတခြားနေရာတွေကိုသွားခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ။